ုလသမဂ္ဂရဲ့လက်ရှိထူထူညီလာခံတည်တံ့ကာလအတွဲကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်9နိုင်ငံပါ Credentials Committee ဒီကနေ့အစည်းအဝေးမှာသုံးသပ်ဆွေးနွေးကြဖို့ရှိတာမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ရဲ့ကိုစားပြုမှုဆိုင်ရာကိစ္စကအဓိကပါဝင်နေပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီကိုပဲဖြစ်ဖြစ်အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ကိုပဲဖြစ်ဖြစ်တခြားရနိုင်ငံတွေကိုတရားဝင်ကိုစားပြုသူတွေအဖြစ်ကော်မတီကအတည်ပြုနိုင်ခြင်းမရှိဘူးလို့တန်တမန်တွေကိုကိုးကားပြီး Writers သတင်းမှာရေးထားပါတယ်။ Credentials Committee အနေနဲ့မြန်မာနဲ့အာဖဂန်နစ္စတန်တို့ရဲ့ကုလသမဂ္ဂဆိုင်ရာလက်ရှိတန်မတ်ကြီးတွေကိုဒီအတိုင်းဆက်ထားပြီးကိုစားပြုမှုဆိုင်ရာဆုံးဖြတ်ချက်ကိုရှေ့ဆိုင်ထားဖို့ရှိတယ်လို့မိမဖော်လူတဲ့တန်တမန်လေးဦးကိုကိုးကားပြီး Writers သတင်းမှာရေးထားပါတယ်။မြန်မာစစ်ကောင်စီကိုပဲဖြစ်ဖြစ်ဒါလီဘန်အဖွဲ့ကိုပဲဖြစ်ဖြစ်ကုလသမဂ္ဂမှာနိုင်ငံကိုစားပြုခွင့်ပေးလိုက်တယ်ဆိုရင်နိုင်ငံတကာရဲ့အတိမတ်ပြုမှုရဖို့သူတို့ကြိုးစားနေကြတာမှာတိုးတက်မှုအဆင့်တစ်ဆင့်ရသွားမှာဖြစ်ပါတယ်။ Credentials Committee မှာရုရှား၊တရုတ်၊အမေရိကန်၊ဘာဟားမားစ်၊ဘူတန်၊ချီလီ၊နမီးဘီယား၊ဆီယာလီယွန်နဲ့ဆွီဒင်နိုင်ငံတို့အဖွဲ့ဝင်နိုင်ငံတွေဖြစ်ပါဝင်ကြပြီးကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးရဲ့ကိုစားပြုမှုနဲ့ပတ်သက်တဲ့ကော်မတီအစီရင်ခံစာကိုနှစ်မကုန်ခင်မှာအထူးအညီလာခံကအတည်ပြုဖို့အတွက်တင်သွင်းရမှာဖြစ်ပါတယ်။နိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့ဆုံးဖြတ်တဲ့အခါ Credentials Committee မှာရောအထူးတွေးညီလာခံမှာပါအစဉ်အလာအဖြစ်အဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ဆုံးဖြတ်လို့ရှိတယ်လို့တန်မှန်တွေကပြောတဲ့အကြောင်း Writers သတင်းမှာရေးထားပါတယ်